ကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ55ဘီလီယံအပါအဝင်လာမယ့်နှစ်ဧပြီလမှစတင်အသက်ဝင်မဲ့ရာသုံးခန့်မှန်းခြေအသုံးစရိတ်ဒေါ်လာဘီလီယံ930ကိုဂျပန်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ်။တကြီးရွယ်ဝတွေများလာတဲ့အတွက်လူမှုဖူလုံရေးအသုံးစရိတ်ဒေတာရင်းချင်းချောက်ရန်တွေကိုကာကွယ်တုံ့ပြန်နိုင်ဖို့ကာကွယ်ရေးအသုံးစရိတ်စတာတွေကိုတည်တည်တာတာတိုးမြင့်ထားပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းအခက်အခဲအရှုပ်ထွေးဆုံးလုံခြုံရေးအခြေအနေကိုရင်ဆိုင်နေရတယ်လို့ဝန်ကြီးချုပ်ရှီဂေရုအီရှိဘာကသတိပေးထားတဲ့အချက်ကိုကာကွယ်ရေးဝန်ကြီးဌာနကထပ်မံပြောဆိုပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံစည်းမျဉ်းအရဂျပန်နိုင်ငံအနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်တဲ့စွမ်းရည်စည်ရည်စွမ်းရည်ကိုသာထားရှိဖို့ကန့်သတ်ထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စိန်ခေါ်မှုတွေကိုအထူးရင်ဆိုင်နေရလို့ထောက်ပြပြီးအရေးပါတဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေကို2022ခုနှစ်မှာပြင်ဆင်ခဲ့ပါတယ်ဂျပန်မှာကလေးမွေးဖွားနှုန်းအင်ပရန်နေနေပြီးနိုင်ငံသားကရွှေပြောင်းအခြေချသူတွေလည်းများလာတာကြောင့်တကြီးရွယ်အများတဲ့ပြဿနာတွေကိုနောက်ထပ်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်